အင်္ဂလိပ်နိုင်ငံတောင်ပိုင်းကောက်ဆက်ဘဇားကဒုက္ခသည်စခန်းတွေမှာရှိနေတဲ့နိုင်ငံမဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တန်းတဝက်လောက်ဟာမျောလင်းချက်ကင်းမဲ့နေပြီးစိတ်တက်ကြဖို့ရာတိတ်ကိုလွယ်ကူစေတာကြောင့်ဒီကလေးငယ်တွေရဲ့အနာဂတ်ဟာအတော့ကိုစိုးရိမ်စရာကောင်းနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကပြောပါတယ်2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းမှာကြက်ကြက်တဲတဲနဲ့18လကြာခဲ့ပြီးတဲ့နောက်အဲ့ဒီတဲကကလေးငယ်တွေရဲ့အခြေအနေကို UNICEF ကစစ်တမ်းထုတ်ခဲ့ပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ရှင်သန်ရပ်တည်နေရတာဖြစ်ပြီးများပြားလာတဲ့ကလေးငယ်တွေကိုကြည့်ရင်သူတို့အသက်တွေကိုကယ်နိုင်ခဲ့ပေမဲ့သူတို့အတွက်ရေရှည်ခိုင်မာတဲ့အဖြစ်ကိုရှာမပေးနိုင်ကြသေးပါဘူး။ရိုဟင်ဂျာအများစုဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်မရှိတာနဲ့နိုင်ငံသားမဟုတ်တာတွေကြောင့်သူတို့မွေးဖွားခဲ့တဲ့ကလေးငယ်တွေမှာမွေးစင်းရင်တို့တရားဝင်ဆက်ရွက်စတဲ့လို့မရှိတဲ့အတွက်သူတို့လေးတွေဟာဒုက္ခတဲ့အဖြစ်လဲဆင်းရဲမဝင်ကြပါဘူး။မြန်မာပြည်မှာအချိန်နှီးကောင်းလို့ပြန်ခွင့်ရတဲ့အချိန်ထိဒီကလေးငယ်တွေကတော့နိုင်ငံမဲ့ကလေးတွေဖြစ်နေဦးမှာပါ။ဒါပေမဲ့ပုံမှန်ပညာရေးသင်ယူညွှန်တဲ့အတိုင်းသင်ယူခွင့်ရောဈေးကွက်ဝင်ကျွမ်းကျင်မှုရအောင်ပါသူတို့ကိုလှုပ်ပေးရမယ်လို့ UNICEF ကပြောပါလေနိုင်ငံမဲ့အဖြစ်နဲ့ကမ္ဘာကသတ်မှတ်ထားတဲ့လူငယ်လူရွယ်တွေနဲ့ကလေးငယ်တွေအတွက်သူတို့ဘဝကိုရိုးသားစွာရည်တည်နိုင်ဖို့လိုအပ်တဲ့ကျွမ်းကျင်မှုနဲ့ပညာရေးပေးနိုင်ဖို့နိုင်ငံတကာကလည်းအများကြီးတာဝန်ယူရမယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henry Defoe ကအတွင်းမှုချုပ်ရဲ့လူသားချင်းစာနာမှုဆိုင်ရာအထူးတန်တမန်ဒေါက်တာအယ်မရစ်နဲ့အတူ February 25-26 ကော့ခ်စ်ဘဇားကိုတွားခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါ2018ဒီဇင်ဘာလလမှုပြီးချိန်မှာထုတ်ပြန်ချက်အရကော့ခ်စ်ဘဇားမှာအသက်၄နှစ်က16နှစ်တွင်ကလေးငယ်ပေါင်း38,000စာတင်ဖို့စီရင်ပေးခဲ့ပါတယ်တငယ်တန်းကနေ2တန်းအထိအဆင့်တက်ရောက်နိုင်ပြီးပါရာနှုန်း90ကျော်ပြီး3-4တန်းက4ရာခိုင်နှုန်း6တန်းကနေ8တန်းက300ခန့်လုံးရှိပါတယ်။အတမွေးဝန်ချောင်းပညာသင်နိုင်တဲ့အသက်15နှစ်က24နှစ်ရွယ်က300ခန့်လုံးရှိတာပါ။သူတို့လေးတွေအတွက်ကောင်းမွန်တဲ့ပညာရေးကိုပေးမှသူတို့မြန်မာနိုင်ငံကိုပြန်နိုင်တဲ့အချိန်မှာမြန်မာလူမှုအတိုင်းဝိုင်းပြန်လည်တည်ဆောက်ရေးအတွက်တစ်စိတ်တစ်ပိုင်းပါဝင်နိုင်မယ်လို့လည်းဒေါက်တာမလစ်ကပြောပါတယ်။ဒီရိုဟင်ဂျာကလေးငယ်တွေအနာဂတ်မှာသူတို့အတိုင်းဝိုင်းအတွက်ရောကမ္ဘာကြီးအတွက်ပါအသုံးဝင်တဲ့သူတွေဖြစ်လာစေဖို့မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ရမယ်လို့ Henry Defoe ကပြောပါတယ်။
This is a place where there is a learning center where many of the Rohingya children are studying.
Rohingya ကလေးငယ်အများပြားဒီမှာပဲစတင်ကြပါတယ်။သူတို့ဟာတိတ်ညံကောင်းကြတယ်။သင်ကျင်စိတ်လည်းရှိကြတယ်။စိတ်အားတိတ်ထက်သန်တဲ့အတွက်သူတို့ဟာတကယ်ကိုမိမထားတဲ့ကလေးတွေပါ
။ UNICEF ကအသက်၄နှစ်ကနေ16နှစ်အတွင်းကလေးငယ်ပေါင်း35,000ကျော်အတွက်အသိဉာဏ်ပညာသင်ကြားမှုပါဝင်သင်ကြားရေးအစီအစဉ်တွေချမှတ်လုပ်ဆောင်နေပြီး2019မှာတော့လူရဲလူကြီးတွေအတွက်အခြေခံကျွမ်းကျင်မှုနဲ့စာရေးဆက်ပတ်အတွက်ချက်သင်ပေးဖို့အစီအစဉ်နေပါတယ်
။ UNICEF has been here since day 1. You can see
UNICEF ကသူတို့စားရောက်တဲ့နေ့ကလေးကရှိနေတာပါ။သူတို့တွေရဲ့မိသားစုအများစုဟာဒီလိုစိတ်ပျက်စရာကောင်းတဲ့ကြေကွဲစရာအခြေအနေနဲ့နေနေကြရတာကိုမြင်နိုင်ပါတယ်။သူတို့နေရတာကလည်းဝါးနဲ့ပလတ်စတစ်နဲ့စောက်ထားတဲ့အိမ်ကလေးတွေပါ
။ Bangladesh အခြေဆက် UNICEF အဖွဲ့ကရွှေချာ9သိန်းနီးပါးအတွက်2019အတွင်းအကူအညီပေးဖို့ဒေါ်လာတန်း152သန်းတောင်းခံထားတာဖြစ်ပြီး February လအထိတော့တောင်းခံငွေရဲ့29ရာခိုင်နှုန်းပဲရသေးတာပါ